မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်တပ်လက်အောက်ကရုပ်သံသတင်းဌာန၅ခုကို Alphabet ကုမ္ပဏီရဲ့ YouTube ကနေဖယ်ရှားလိုက်ပါတယ်။ YouTube ကိုအသုံးပြုရတဲ့ပတ်သက်တဲ့ပြဋ္ဌာန်းထားချက်တွေ၊သက်ဆိုင်ရာဥပဒေတွေအရဗီဒီယိုအတော်များများနဲ့ရုပ်သံလိုက်တွေကိုဖယ်ရှားခဲ့တာဖြစ်တယ်လို့ YouTube ပြောခွင့်ရသူက Reuters သတင်းဌာနရဲ့မေးမြန်းချက်ကိုဖြေကြားခဲ့ပါတယ်။YouTube ကနေဖယ်ရှားလိုက်တဲ့ရုပ်သံလိုင်းတွေထဲမှာနိုင်ငံပိုင်မြန်မာအရုပ်မြင်သံကြားဌာန MRTV အပြင်မြဝတီ Variety နဲ့မြဝတီမြန်မာတို့လည်းပါဝင်ပါတယ်။စစ်အုပ်ချုပ်မှုကိုစတင်ဆန္ဒပြသူတွေအပေါ်စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးနေနေတာကြောင့်မတ်လ3ရက်နေ့ကမြန်မာနိုင်ငံတော်မှာလူ38ယောက်ထက်မနည်းတေဆုံးခဲ့ရပြီးတဲ့နောက် YouTube ရဲ့ဆောင်ရွက်ချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ Facebook ကလည်း MRTV ကိုဖက်ပြိုင်လာမှာပိတ်ပစ်ခဲ့တယ်လို့မြဝတီရုပ်သံကတော့2018ခုနှစ်မှာစစ်ဘက်အကြီးအကဲပုတ်ချုပ်မှုကြီးမင်းအောင်လာရဲ့ Facebook နဲ့တကြိမ်တည်းချုပ်ချပစ်ခဲ့ပါတယ်။ဒါစင်နဲ့ချီတဲ့တခြားတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေရဲ့အကောင့်တွေကိုလည်း Facebook ကပိတ်ပစ်ခဲ့တာပါ။မြန်မာစစ်တပ်နဲ့ဆက်ဆက်သမျှအကောင့်အလုံးကိုဖက်ပြိုင်လာကစပြီး Facebook ကပိတ်ပစ်နေတာပါ။အခြားလူမှုကွန်ရက်ကုမ္ပဏီတွေကလည်းမြန်မာစစ်တပ်ရဲ့ရေးသားဖော်ပြချက်တွေနဲ့မုံစကားဖြန့်ဝေမှုအပြင်တရင်တုတရင်မာတွေမပြတ်အောင်ထိန်းချုပ်ဖို့ကြိုးစားနေပါတယ်။စစ်သားနဲ့ရဲတွေက TikTok လူမှုဆွေးနွေးတာကလည်းဆန္ဒပြတဲ့တွေကိုချင်းချောက်ပြောဆိုနေတယ်လို့ Reuters သတင်းကကြတာပင်းနေမှာဖော်ပြခဲ့ပါတယ်။ Facebook ကိုသုံးလို့မရတော့တဲ့အခါအခြားလူမှုကွန်ရက်တွေကိုသုံးဖို့စစ်ဖက်ကကြိုးပမ်းလာနေတယ်လို့သူတေတီတွေကပြောပါတယ်။